ရုပ်ပုံရှိဘုရားသခင်ဗိမ္မာန်တော်ထဲ၌သူငယ်ရှမွေလအကြောင်းဟာနဒီရှမွေလငယ်ရွယ်ညွတ်ပြတော်အရွယ်၌ဘုရားသခင်တန်ဆက်ကပ်ခဲ့တယ်။သူမဒီထူးသူငယ်ကိုရှိတော်မျိုး၌ရှိတော်အေလိနှင့်အတူနေရန်ခေါ်ဆောင်သွားခဲ့တယ်။အေလိဒီရှမွေလအားဘုရားသခင်ကိုဘယ်လိုအစေခံရမယ်ဆိုတာကိုတွင်တင်ခဲ့တယ်။အေလိမှာသားနှစ်ယောက်ရှိခဲ့တယ်။သူသားတို့ဒီရပြောဟိတ်ညာဖြစ်ကြတော်လဲစူးညစ်မိုက်မဲသူများဖြစ်ကြတယ်။ဒါကြောင့်ဘုရားသခင်ဟာယိပျောဟိတ်များမှတဆင့်ဣသရေလလူများထံစကားမပြောတော့ဘဲနေခဲ့တယ်။တင်ရတော်ရှမွေလသည်ဗိမ္မာန်တော်ထဲ၌အိတ်နေစဉ်မမျော်လင့်ဘဲဘုရားသခင်ကရှမွေလနာမည်ကိုခေါ်ခဲ့တယ်။ထိုအခါရှမွေလဟာအိရိထံပြေးသွားပြီးကျွန်တော်ဒီမှာရှိပါတယ်။ကျွန်တော်ကိုခေါ်သလားမေးလိုက်တယ်။ဒုတော်အေလိကမင်းကိုငါမခေါ်ဘူး။သွားပြီးပြန်အိပ်ပါလို့ပြန်ပြောခဲ့တယ်။ဤသို့ပင်ဘုရားသခင်ကရှမွေလအား၃ကြိမ်တိုင်အောင်ခေါ်ခဲ့တယ်။ထို့နောက်အေလိကထိုအသံဒီဘုရားသခင်ကရှမွေလအားခေါ်နေတာဖြစ်ကြောင်းကိုသဘောပေါက်ခဲ့တယ်။ဒါကြောင့်အေလိကရှမွေလအားကိုရောစကားပြောတော်မူပါ။သင်ရဲ့ကျွန်နားထောင်လျက်နေပါတယ်လို့ဘုရားသခင်ကိုပြန်ပြောစေခဲ့တယ်။ဘုရားသခင်ဒီရှမွေလကိုချိန်ဖန်များစွာစကားပြောခဲ့တယ်။သူဒီကြီးမတ်တော်ပရောဖက်တပါဖြစ်လာခဲ့တဲ့အပြင်ဣသရေလနိုင်ငံရဲ့ခေါင်းဆောင်တပါလည်းဖြစ်ခဲ့တယ်။